ဦးရထွတ်တို့တာဝန်ယူတဲ့အစိုးရလက်ထက်ထဲမှာဒီဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့ပတ်သက်ပြီးပြဋ္ဌာန်းခဲ့တယ်ဆိုပေမဲ့အခုဒီ66ကာကြီးကသတင်းမီဒီယာလွတ်လပ်ခွင့်ကိုသူအကြီးအကျယ်ချိန်ချောက်နေရဲဆိုပြီးတော့ပြည်တွင်းမှာရှိတဲ့သတင်းသမားတွေရောပြည်ပမှာရှိနေကြတဲ့သတင်းသမားတွေလူခွင့်ရေးအဖွဲ့အစည်းတွေအားလုံးကထောက်ပြနေကြတာရှိပါတယ်ဆိုတော့လက်ရှိ66ကာကြီးနဲ့ပတ်သက်ပြီးတော့ဦးရထွတ်အမည်နဲ့သုံးသက်ချက်ရင်းသိချင်ပါတယ်ရှင်
။သမားတကူကတော့ဗျာ66ကာကြီးကိုပြဋ္ဌာန်းတဲ့ရည်ရွယ်ချက်ကတော့ cyber crime ပေါ့နော် cyber မှုကင်းနေအတွက်ရည်ရွယ်ပြီးတော့ပြဋ္ဌာန်းတာပေါ့တော်တော်သူ့ရဲ့ဒိဗေထဲမှာရေးသားချက်မှာဂုံတိတ်ခါကိုထိခိုက်အောင်ရေးတယ်ဆိုတဲ့အသုံးလုံးတစ်ခုပါသွားတဲ့အခါမှာအဲ့ဒါကိုအသုံးချပြီးတော့မှဒီတရားစွဲမှုတွေများလာတဲ့အတွက်ကြောင့်မို့ဘူးရေးရွယ်ချက်ကနေပြီးတော့မှလွဲချော်ပြီးတော့မှလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်တဲ့အခြေအနေမျိုးရောက်လာပြီလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
အခုတက်မတော်ကလည်းသူတို့ရဲ့ဒီအဖွဲ့အစည်းကိုထိခိုက်တဲ့မှန်သမျှကိုဒီ66ကာကြီးနဲ့အရေးယူတာတွေလည်းရှိလာပါတယ်အခုဆိုရင်နောက်ဆုံး The Voice Channel က Editor ချုပ်နဲ့ဆောင်းမရှင်ကိုအရေးယူထားတာရှိပါတယ်အဲ့တော့ဒီလိုအခြေအနေတွေကြားထဲမှာသတင်းမီဒီယာနဲ့တက်မတော်ကြားပြည်ပခန့်တွေကဟိုပို့ပြီးတော့ကြီးထွားလာနိုင်စရာရှိပါလားရှင
်ပထမဆုံးတစ်ခုကတော့ဗျာဒီ66ကာကြီးကိုပြောတဲ့အခါမှာတက်မတော်နဲ့သတင်းသမားတွေကြားမှာပဲဖြစ်တယ်လို့ပြောလို့မရဘူးဗျာဘာဖြစ်လို့ဆိုတော့ဟလာဟို NLD ရဲ့အနေသားကြီးအစိုးရတွေကလည်း66ကာကြီးကိုတုံးပြီးတော့မှတရင်သမားတွေကိုတရားစွဲတာကိုရှိတာဟုတ်ဒါကြောင့်မလို့ကျွန်တော်တို့ကပြောမယ်ဆိုရင်တော့66ကာကြီးဒီစိုးရအဖွဲ့စည်းတွေနဲ့တရင်သမားတွေကြားထဲမှာဆက်ဒီတရင်မီဒီယာဆက်ဆိုင်တဲ့ပတ်သက်ပြီးထိခိုက်စေတဲ့အခြေအနေကိုရောက်နေတယ်လို့ပြောရင်တော့မှန်ပါတယ
်ဆိုတရင်မီဒီယာကောင်စီကလည်း66ကာကြီးနဲ့ပေါ့လေတရင်သမားတွေကိုဒီဖန်စီအေးအေးယူတာတွေမလုပ်ဖို့ဆိုပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့ကြားကပဲအခုတရင်သမားတွေပေါ့နော်66ကာကြီးနဲ့အခုလိုအပြစ်ပေးအေးအေးယူလာတာတွေရှိလာတယ်အဲ့တော့တရင်မီဒီယာကောင်စီရဲ့အခန်းကဏ္ဍနဲ့ရည်တည်ချက်ဆိုရင်ရောဟိုဘယ်လိုဖြစ်လာနိုင်မလဲရှင
်ပထမဆုံးကတော့ဗျာသတင်းမီဒီယာကောင်စီပေါ့အခုသတင်းသမားတွေကိုယ်တိုင်ကလည်းပူပေါင်းဆောင်ရွက်ဖို့လိုတယ်ဗျာကျွန်တော်တို့လက်ထက်မှာတော့သတင်းမီဒီယာကောင်စီကခေါ်လို့ရှိဒီအငင်းပွားမှုတွေကိုဖြေရှင်းဖို့ခေါ်တဲ့အခါမှာအဲ့ဒါသတင်းသမားတွေကိုယ်တိုင်ကပူပေါင်းဆောင်ရွက်မှုမရှိတာတွေငင်းဆန်တာတွေရှိခဲ့တယ်အဲ့ပထမဆုံးလောကမှာကတော့သတင်းမီဒီယာကောင်စီရဲ့နောက်မှာသတင်းသမားတွေအားလုံးကညှဉ်းညွတ်ရည်တည်ဖို့လိုတယ်အဲ့ဒါပြီးတော့မှသတင်းမီဒီယာကောင်စီရဲ့တစင်ကျွန်တော်တို့အစိုးရနဲ့ပြောတာကပို့ပြီးတော့ထိအောင်မလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ဆိုလက်ရှိမြန်မာနိုင်ငံရဲ့တရင်လွတ်လပ်ခွင့်ဆိုရင်ရောဟိုဥရထုတ်ဘယ်လိုများပြောနိုင်မလဲရှင
်ပြောရတော့ကျွန်တော်တို့တာဝန်ယူခဲ့တဲ့2017 2016မတ်လ31ရက်နေ့ကာလနဲ့ရှင်လို့ရှင်တော့အစိုးရကဓာတ်ရိုက်ထိန်းချုပ်မှုတော့မရှိဘူးတိုးတော66ကာကြီးရဲ့ NLD ပါတီနဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံသူတွေရဲ့ social media တွေဘောကဝိုင်းဝန်းတိုက်ခိုက်မှုတွေရဲ့အကြောင်းမီဒီယာတွေဟာကိုယ့်ကိုယ်ကိုစင်ဆာလုပ်တဲ့ဘဝကိုရောက်နေတယ်တရင်လွတ်လပ်ခွင့်ဟာပို့ပြီးတော့မှကျဆင်းနေတယ်လို့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့အခုဆိုရင်အစိုးရကရောဟလာတက်မတော်ကရောလွှတ်တော်ကိုယ်စားလှယ်တချို့ကပါအဲ66ကာကြီးနဲ့အရေးယူတာတွေရှိလာတယ်ပို့ပြီးတော့များလာတယ်နောက်ဆို66ကာကြီးဟာဒီနိုင်ငံရေးအတွက်ပေါ့လေဟိုအတုံးချစရာပုံမှန်တစ်ခုဖြစ်နေပြီဆိုရဲအမြင်နဲ့သုံးသက်ချက်တွေလည်းရှိပါတယ်ဥယျာထုတ်ဘယ်လိုမြင်ပါလဲရှင
်အဓိကတော့ဗျာ NLD ဆိုရမှာကျွန်တော်တို့အကြီးအကဲဖြစ်တဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကသူတို့ကိုဝေဖန်ရေးသားတဲ့အင်တာနက်ပေါ်ကရေးသားချက်တွေကို NLD ပါတီထောက်ခံသူတွေ NLD ပါတီတာဝန်ရှိသူတွေက66ကာကြီးကိုတုံးပြီးတော့တရားစွဲတဲ့အပေါ်မှာသူတို့ဟန်တားတာမျိုးမရှိဘူးပေါ့နော်မလုံနဲ့လို့ပြောတာလည်းမရှိဘူးသူတို့မသိလိုက်မသိဖတ်တာနေတဲ့အတွက်ကြောင့်မလို့အဲ့ဒီနမူနာကိုလိုက်ပြီးတော့မှတမ်းမတော်အပါဝင်ကျန်တဲ့အဖွဲ့အစည်းတွေကလည်း66ကာကြီးနဲ့သတင်းသမားတွေသူတို့ကိုအင်တာနက်ပေါ်ကဝေဖန်သူတွေကိုအရေးယူမှုတွေကိုပို့ပြီးတော့လှုပ်လာတယ်လို့မြင်တယ်ဦးသိန်းစိန်လက်ထက်တုန်းကကျတော့ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့66ကာကြီးကိုမတုံးမနဲ့နေခဲ့တဲ့အတွက်ကြောင့်မလို့တပ်မတော်ကပဲနှစ်မှုသုံးမှုနဲ့ကျွန်တော်တို့စွဲခဲ့တာရှိတယ်။ဂျန်တဲ့ဟာဒီမှာနိုင်ငံတော်သမ္မတကြီးကိုရေးတာတစ်ခုကလွင်ကျွန်တော်တို့ကတန်းနေတဲ့မြတ်လက်ဆောင်နေခဲ့တဲ့ဟာရှိတဲ့အတွက်ကြောင့်မလို့66ကာကြီးကိုလိုက်တုံးတာနဲတာပေါ့ဗျာ။ဥပမာတော့အစိုးရရှေ့ဆောင်ပြီးတော့တုံးပြသလိုဖြစ်နေတော့တူချင်းပုဂ္ဂတိရသမားတွေကပါလိုက်ပြီးတော့တုံးလာတဲ့သဘောမျိုးဖြစ်လာတာ
။သူဖြင့်ဒီပြန်ကြားရေးဝန်ကြီးဌာနကလည်းသတင်းသမားတွေအပေါ်မှာ66ကာကြီးနဲ့အရေးယူတာနေနဲ့ပတ်သက်ပြီးတော့လေဟိုနှုတ်ဆက်နေတယ်ဆိုတော့ဝေဖန်ထောက်ပြချက်တွေလည်းရှိပါတယ်။ဆိုတော့လက်ရှိပြန်ကြားရေးဝန်ကြီးအပါအဝင်ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းမီဒီယာလွတ်လပ်ခွင့်အပေါ်သတင်းသမားတွေအပေါ်ရည်တည်ချက်ဆိုရင်ရောဟိုဥရထုတ်ဘယ်လိုများပြောနိုင်မလဲရှင
်။အတွင်းပိုင်းမှာတော့ဆရာဦးဖေမြင့်တို့ဘယ်လိုလုပ်နေတယ်တော့မသိဘူးပေါ့ဗျာ။ကျွန်တော်ပြန်ကြားရေးဝန်ကြီးတာဝန်ယူစဉ်တုန်းကတော့66ကာကြီးနဲ့ပတ်သက်လို့ကျွန်တော်တို့သုံးဖို့ဆိုပြီးတော့မှအကြံပြုရတယ်ရှိသလိုချုပ်ဝန်ကြီးဌာနတွေက66ကာကြီးကိုသုံးမလားဆိုပြီးတော့စဉ်းစားတာမျိုးတွေရှိခဲ့ဘူးပါလေ။အဲဒီခါမျိုးမှာတော့ကျွန်တော်တို့ကတက်နိုင်တော့တရင်မီဒီယာသမားတွေကို66ကာကြီးနဲ့မလုပ်ပါနဲ့တရင်မီဒီယာဥပဒေနဲ့ဆွဲပါဒါမှမဟုတ်တိတ်ပြီးတော့ကြီးလုံးနဲ့ထင်လို့ရှိရင်တော့အသေးဖြတ်မှုနဲ့ဆွဲပါဆိုတော့ကျွန်တော်တို့အမြဲတမ်းကိုယ်ချင်းချင်းကြားမှာညှိနှိုင်းပြီးတော့ပြောဆိုပေးခဲ့တယ်ပေါ့အဲ့လိုပြောဆိုပြီးတဲ့အတွက်ကြောင့်မို့လို့လေ66ကာကြီးသုံးပြမှုကတော်တော်လေးကိုနည်းခဲ့တာပေါ့အဲ့တော့ဆရာဖေမင်းတို့နေနဲ့လုံနေသလားမလုံနေသလားတော့ကျွန်တော်မသိဘူးတိုးတော့လုတ်တယ်ဆိုရင်တော့မှအဲသူ့ရဲ့လုံဆောင်ချက်ကမအောင်မြင်မှုလို့ပြောရမှာပဲဘာဖြစ်လို့ဆိုတော့အစိုးရကိုကိုစားပြုပြီးတော့ဆွဲတာကိုကျွန်တော်ထင်တယ်အမှု20လောက်ရှိတယ်ထင်တယ်အဲ့လိုမျိုးလောက်ဖြစ်နေတာ
ဟုတ်ကဲ့ဥရထုတ်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်